Bangladesh ရောက် Rohingya ဒုက္ခသည်တွေ မြန်မာ ပြည်ပြန်ဖို့ ရေး အချိန်ချင်း ကြိုးပမ်းခဲ့ ကြပေမဲ့ လက်တွေ့ ဖြစ်နိုင်ခြေ မရှိဘူး လို့ Cox's Bazaar က အကူလ တာဝန် ရှိသူက ပြောဆိုလိုက် ချိန်မှာပဲ ဒုက္ခသည် စခန်းနေ Rohingya တွေ ကလည်း မြန်မာ အစိုးရကို နိုင်ငံသား အခွင့်အရေး အပြည့်အဝ ပေးဖို့ အပါဝင် အခြေခံ လူ့ခွင့်ရေး ဆိုင်ရာ သူတို့ တောင်းဆိုချက် တွေ မလိုက် လျော မချင်း ပြန်ဖို့ မဖြစ်နိုင်ဘူး လို့ ပြောပါတယ် လက်တလော ဒုက္ခသည် စခန်းတွင် ဆောင်ရွက်ပေးနေတဲ့ ဒုက္ခသည် အတိမတ်ပြု UN ကပ်ပြားထဲမှာ Rohingya ဆိုတဲ့ အမည်နာမကို ထည့်သွင်းပေးဖို့နဲ့ သူတို့ရဲ့ချက်လက်တွေကို သူတို့ကိုယ်တိုင်ရဲ့ ခွင့်ပြုချက်မရှိဘဲ တဆင့်လွှဲပြောင်းပေးရတာမျိုးမလုပ်ဖို့ကိုလည်း ဒုက္ခသည်တွေဘက်က အရေးတကြီး တောင်းဆိုနေကြရပါတယ် Bangladesh ရောက်တိမ်းနဲ့ချီတဲ့ ဒုက္ခသည်တွေ ရင်ဆိုင်နေရတဲ့ အခက်အခဲအခြေအနေတွေကို မတ်စုမွန်က စူးစီးတင်ပြထားပါရဲ့ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ ARS ၏အစိုးရအဖွဲ့ရဲ့အစိုးရတပ်စခန်းတွေနဲ့နေသားစောင့်တပ်စခန်းတွေကိုအင်အားသုံးအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲနေမြင့်ရှင်းလင်းမှုတွေအတွင်အသက်အန္တရာယ်ဆိုးရွားလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံခဲ့ကြတဲ့တိမ့်ချီတဲ့ဒုက္ခသည်တွေနေရရင်းကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးနဲ့ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေကိုအစဉ်နှင့်ပြောင်းဆက်နွေးကြဆောင်ရွက်ထား းပန်းခဲ့ပေမဲ့လို့လက်တွေ့ဖြစ်နိုင်ခြင်းမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar မှာရှိတဲ့အကြီးအကဲကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူး Miss Sambu Rispi ကပြောဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းမြန်မာအစိုးရကိုသူတို့ဘက်ကလူလားတောင်းဆိုချက်တွေကိုမလိုက်ရောမပေးမချင်းပြန်မှုအခြေအနေမရှိဘူးလို့ပြောပါရတယ်။ဒန်ထိုလီဒုက္ခသည်စခန်းအမှတ်15နေရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဦးမောင်ကျော်မင်းကလည်းသူတို့အတွက်အခြေခံလူ့အခွင့်အရေးလုံခြုံရေးအာမခံချက်နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝမပေးမချင်းနေရပြန်မှုကစိုးရိမ်မှုတွေရှိနေတော့မှာပဲလို့ပြောပြပါရတယ
်။ကျွန်တော်အဓိကကတော့ကျွန်တော်ရဲ့ ethnicity ပေါ့မြန်မာနိုင်ငံမှာအခွင့်အရေးဟူတယ်များဒီဟို ethnicity ပေါ့မူတယ်နေရတာတော့ကြောင့်လို့ကျွန်တော်တို့တောင်းဆိုနေတယ်ကျွန်တော်တို့မူလနဲ့ရာ original home နဲ့ရပေါ်တော့ကျွန်တော်တို့တောင်းဆိုနေတယ်နောက်တစ်ခုကတော့ဒါနဲ့စကံပေါ်ဆူရကစီရင်လုပ်နေတယ်အဲ့ဒါကိုကျွန်တော်တို့လုံးဝလုံးဝကျန်းခွင့်နေတာပေါ့နောက်တစ်ခုကတော့ဟို NBC ကိစ္စပေါ့ကျွန်တော်တို့ကအရင်ကအနုသမပြုနေခဲ့သူဖတ်ချက်တော့ကျွန်တော်တို့မှ NBC ကမဟုတ်လို့ပါဘူးလို့ကျွန်တော်တို့ပြောနေပါတယ်ကျွန်တော်တို့က NBC ကိုလုံးဝလုံးဝကျန်းခွင့်နေပါတယ်ခင်ဗျာကျွန်တော်တို့မှလုံးဝကျွန်တော်တို့ဒီကျောင်းစုချက်မလိုက်ရင်ဘယ်တော့မှပြန်မမဟုတ်ဘူးလို့ကျွန်တော်တို့စွန့်ပစ်နေတာပေါ့ဒီကျောင်းစုချက်မရရင်ကျွန်တော်တို့ဘယ်လိုတွားရမလဲဘင်္ဂလားဒေ့ရှ်ဆူရာကလည်းတက်ကတွန်းနေတယ်ဆန်ဘွားတော်ဒါပေမဲ့ကျွန်တော်တို့ဒီမူရနရာကျွန်တော်ဒီတုံးစားမရရင်ကျွန်တော်ဘယ်တော့မှပြန်မမဟုတ်ဘူးလို့ပြောချင်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ကောဘဇာအနီဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်တူလည်းဖြစ်မောင်နှောဒေတာခန့်ចောင်းဆရာတူဖြစ်ခဲ့တဲ့ဥမ္မပေါင်းကလည်းနေရက်ကိုပြန်လာကြမယ်သူတို့အတွက်နေရက်ရင်းနေမှာပြန်လည်နေရာချပေးတာအကျန်းဖက်တက်ခဲမှုတွေအတွင်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုတွေလိုအပ်နေတဲ့အကြောင်းအစိုးရကိုသူတို့တောင်းဆိုထားတာတွေကိုလိုက်ရောပေးမယ်ဆိုရင်ပြန်မှုအသင့်ပါပဲလို့ပြောပါရတယ်
အဓိကကျွန်တော်တို့တောင်းဆိုချင်တာသဘောတန်တော်မူလနဲ့နိုင်ငံသားကွာရပီပြရမယ်မှာဆိုရစရာနမနိုင်မှာကျွန်တော်ရီမူလနဲ့ရနဲ့တန်ခဲ့တဲ့ဟုတ်စာဖြစ်စီပိုင်တန်ကွန်ဦးလို့ကျွန်တော်တို့ကိုပြရမယ်နမတော့မှာကျွန်တော်ရီစီကူရီတီကျွန်တော်လုံချရဘောအဲ့ဒီလုံချရကိုကျွန်တော်တို့ကနိုင်ငံတကာဆောင်းအကြောင်းတန်းအဆောင်းတန်းနဲ့ကျွန်တော်တို့အတူလိုက်ပါရမယ်နောက်တဲ့အဲ့ဒီဒီကသူတို့ရက်ပါတီရှင်လို့ပြောတော့ဒီမှာချိရလို့ရသူတို့ပြောရင်ငါကူရတ်လာလကရစက်ကင်းတံဘူလာဝေလကရစက်ကင်းအနီတူကဂျာစက်ကင်းကိုပူပြီးတော့ဂျာစက်ကင်းကနေနီတူမူလနိုင်ရမရရင်တော့သူအနည်းဆုံးနိုင်ရမယ်အနည်းဆုံးနိုင်ရပဲသူတို့ကိုစားဖိနေလို့ပြောတယ်အဲ့ဒါကိုကျွန်တော်တို့ကလုံးမလောက်မကန်ဘူ
းလက်တလောဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေရင်ဆိုင်နေကြရတာကတော့ဒုက္ခသည်စခန်းနေတွေကအသက်7နှစ်အထက်ကလေးငယ်ကစလို့ဒုက္ခသည်တဦးချင်းစီရဲ့မိသားစုစီရဲ့အချက်လက်တွေကို UNHCR ကကောက်ခံပြီးတော့အထောက်အထားကတုတ်ဖေးနေတဲ့ကိစ္စပါဒုက္ခသည်တွေဘက်ကတော့အဲ့ဒီကတ်ထဲမှာရိုဟင်ညာဆိုတဲ့အမည်ကိုထည့်သွင်းပေးဖို့နဲ့သူတို့ကိုကောက်ခံထားတဲ့ကိုယ်ရေးစီရဲ့အချက်လက်တွေကိုသူတို့ရဲ့ခွင့်ပြုချက်မရှိဘဲတခြားအဖွဲ့အစည်းကိုလက်လွှဲပြောင်းပေးအပ်ခြင်းမပြုဘူးဆန္ဒပြတောင်းဆိုနေကြရတယ်လို့လည်းဥမ္မမောင်ကပြောပါတယ
်ကျွန်တော်တို့ကတုံးဆူတာရည်ဒီမှာအချက်မှချပဲတုံးဆူတာရည်ဒီမှာအချက်ပေါ်ကမှချက်ကကျွန်တော်တို့ရောင်းရမ်းနာမည်ရေးပြရမယ် not touch chat ဆိုကကျွန်တော်တို့အချက်လာနေရောက်တာဟာကိုမြမဆူတာကိုကျွန်တော်ရောင်းရုံကြတာမှာပါတယ်နဲ့ကျွန်တော်ကဖွန်ပူချက်မှာပါတယ်နဲ့ဘယ်တော့မှပြရမှာပြနိုင်မှာမဟုတ်ဘူးဆိုပြီးကျွန်တော်အချက်နဲ့တက်ကတုံးဆူတာရည်ဒီ
အခုထုတ်ပြန်မဲ့ UN ကကတော့ပို့ပြီးတော့မှနည်းပညာပိုင်းဆိုင်ရာအထောက်အထားတွေနဲ့အဆင့်မြင့်ပြီးစခန်းတွင်းရိတ်ခါဆေးဝါးပစ္စည်းစားတဲ့လူသားချင်းစာနာမှုကူညီပေးရေးလုပ်ငန်းတွေဒုက္ခသည်တွေကိုဆောင်ရွက်ပေးရမှာပို့ပြီးတော့မှအဆင့်ပြေချုံးမွေလွယ်ကူလာစေဖို့ရည်ရွယ်တယ်လို့ကုလဘက်ကပြောဆိုထားပါတယ်။အခုလက်တလောအချိန်ဒီမှာတော့ဒုက္ခသည်စခန်းတွင်းစားနပ်ရိတ်ခါအခက်အခဲတွေနဲ့လည်းရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်။
ရှင်ကြီးကတော့လောလောဆယ်ဆိုးရနေတာကတော့ဟာအခုလူတွေကလက်ကထုတ်တာရှင်ကပစ္စည်းတမျိုးစင်တာကုန်းနဲ့စီနဘူးနဲ့အဲ့ဒီဖိတ်တာတုံးနေပဲထုံမျိုးပဲရတယ်စင်နဟာကလောလောဆာကတ်ကစီတယ်လေဒီမှာစင်နဟာကအခုလုံးမရဘူးကျွန်တော်တို့ကပြည်ပြည်ပကလောလောဆာရကိုဆိုးရင်လေ
ပင်္ဂလာဒေဒုက္ခသည်စခန်းတွေထဲမှာစားနပ်ရိတ်ခါနေစရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပေမဲ့လို့အဖြစ်ဆိုးတွေနဲ့ရင်ဆိုင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ကိုနေရရင်းကိုပြန်ပို့ဖို့အရေးစိုးရိမ်မှုတွေရှိနေကြတော့မှဖြစ်ပါတယ်ရှင်။